ဂျပန်နိုင်ငံပေါ်ကနေဖြတ်ကျော်ပြီးပစ်ခတ်ခဲ့တဲ့ပယ်ထိန်တပ်မြေပြင်ကမြေပြင်ဖြစ်တာလက်မစ်ဆိုင်းတုံးအပါအဝင်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့အစင်ပပြတ်စမ်းသပ်ပစ်ခတ်ခဲ့တာဟာတောင်ကိုရီးယားရဲ့မဟာဗျူဟာကျတဲ့ပြစ်မှတ်တွေကိုတိုက်ခိုက်တဲ့တရုတ်ဖို့စီးရဲလေ့ကျင့်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တနင်္လာနေ့မှာမြောက်ကိုရီးယားအစိုးရသတင်းဌာနကပြောဆိုပါရတယ်စီးရဲလေ့ကျင့်မှုကိုလူမြင်ကွင်းကနေတလားလောက်ပျောက်ကွယ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကညွှန်ကြားခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတင်လာနေတဲ့တော့ကကြေညာတာပါစက်တင်ဘာလ25ရက်နေ့ကနေအော်တိုဘာလ9ရက်နေ့အတွင်းပယ်ဒိန်းတပ်ဒုံးကြီး9ဆင်းစမ်းသပ်ပစ်ခတ်ခဲ့တာဟာလေတနည်းအားဖြင့်နျူကလ িয়ার လက်နက်စမ်းသပ်ပစ်ခတ်မှုအတွေ့လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပြန်လည်တုံ့ပြန်နိုင်တဲ့စွမ်းရည်ကိုပေါ်ပြတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်သူတွေကိုအလေးအနက်သတိပေးလိုက်တာဖြစ်တယ်လို့လည်းပြောဆိုပါရယ်အမေရိကန်နဲ့တောင်ကိုရီးယားစစ်ပတ်ဆိုင်ရာတာဝန်ရှိသူတွေကတော့ KN-25 အဖြစ်သိရှိထားပြီး KN-25 ဖြစ်သိရှိထားကြတဲ့အရာမမစ်ဆိုင်းဒုံးပစ်စနစ်ကိုတုံးပြီးတာတိုပစ်မစ်ဆိုင်းဒုံးနေနဲ့ဝင်ရင်ကနေမြေပြင်ပစ်တေကိုပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းဓာတ်ပုံအထောက်အထားတွေမှာတွေ့ရှိရပါတယ်ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပြစ်ခတ်နိုင်စွာနဲ့အသင့်ဖြစ်မှုအနေထားကိုဖော်ပြနေတာဖြစ်တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার တပ်ဖွဲ့ကလည်းပြောဆိုကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကပြောဆိုခဲ့ပါတယ်